ဂါဇာကမ်းမြောင်ဒေသကဂါဇာစစ်တီးမြို့မှာပါလက်စတိုင်းစစ်ဘေးဒုက္ခသည်တွေခိုးလုံနေတဲ့အကြောင်းပေါ်အစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်60ကျော်သေဆုံးသွားတယ်လို့ဂါဇာဒေသအရက်ဖက်ကာကွယ်ရေးအေဂျင်စီကပြောပါတယ်။အိုးအင်ဆွန်ခွာထွက်ပြေးလာသူတွေခိုးလုံနေတဲ့အကြောင်းပေါ်အစ္စရေးဘက်ကရော့ကတ်ဒုံးကြီး3လုံးကျောက်ပောက်ကွဲခဲ့လို့သေဆုံးတဲ့သူလောလောဆယ်အထိ60ကနေ100ကျားရှိပြီးတော့ဒဏ်ရာရတဲ့သူဒါဇင်နဲ့ချီရှိတယ်လို့ဂါဇာအရက်ဖက်ကာကွယ်ရေးအေဂျင်စီပြောခွင့်ရမမုတ်ဘဆောက AFP သတင်းဌာနကိုအစောပိုင်းကပြောပါတယ်။အစ္စရေးဘက်ကတော့ဒီအကြောင်းဟာဟမတ်စစ်သွေးကြောဒီရဲ့ဒီကိုကေးစခန်းဖြစ်အသုံးပြုနေတာဖြစ်တယ်လို့ပြောပါတယ်။တည်ဆုံတဲ့သူစည်ရင်အတိအကျကိုတော့အတိအကျအတိပြုနိုင်ခြင်းမရှိသေးပဲတကယ်လို့သာအတိပြုနိုင်ခဲ့မယ်ဆိုရင်တော့ဒါဟာဆယ်လကြာဂါဇာစစ်ပွဲအတွင်းလူတည်ဆုံမှုအများဆုံးဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေထဲကတစ်ခုဖြစ်မယ်လို့ AFP သတင်းကပြောပါတယ်။ဂါဇာဒေသကိုအုပ်ချုပ်နေတဲ့ဟမတ်အဖွဲ့ရဲ့သတင်းမီဒီယာတွေမှာတော့တရားကြောတည်ဆုံတယ်လို့ပြောပါတယ်။2023အောက်တိုဘာ9ရက်နေ့ကဒီစတင်ခဲ့တဲ့ဂါဇာစစ်ပွဲစတင်ချိန်ကစပြီးတော့ဂါဇာဒေသမှာရှိနေတဲ့လူ2.4တန်းတဲ့ကအများစုကအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြပြီးတော့အဲ့တဲကအများပြားဟာစာတင်ကျောင်းတွေမှာခိုးလုံနေကြတာဖြစ်ပါတယ်ခင်ဗျာ။